ကမ္ဘာမြောက်ဖက်ချမ်းမှာရာသီဥတုအေးလာပြီးဆောင်းရာသီကိုချဉ်းကပ်လာနေရတဲ့အမျှကိုဗစ် -19 ရောဂါကူးစက်မှုတွေတိုးလာနိုင်မယ်လို့ခန့်မှန်းနေတာကြီးလည်းဖြစ်လာနေပုံရပါတယ်။ကမ္ဘာတော်မှာနေ့စဉ်ရောဂါကူးစက်သူဥယျာဉ်ဟာ 33,000 ရှိပြီးတော့အမေရိကန်နဲ့ဥရောပကတော့စိုးရိမ်စရာကောင်းလောက်အောင်ကူးစက်မှုတွေများနေတာဖြစ်ပါတယ်။အမေရိကန်မှာတော့လာမယ့်နိုဝင်ဘာလမှာကြားရောက်မဲ့ကျေးဇူးတော်နေ့မှာအမေရိကန်မှာရှိတဲ့သူတွေဟာအစင်လာရမိသားစုတွေစီကိုပြန်မို့အတွက်ရထားတွေကားတွေလေယာဉ်တွေနဲ့ခရီးသွားလေးရှိကြတဲ့အတွက်ဒီစီဇန်ကိုပြန်စဉ်းစားဖို့ကူးစက်ရောဂါဆိုင်ရာပညာရှင်ဒေါက်တာအန်သိုနီဖောက်ချီကပြောလိုက်ပါတယ်။ဒီကိလွယ်တဲ့သူတွေအသက်အရွယ်ကြီးရင်သူတွေနဲ့ရောဂါခံရှိသူတွေမိသားစုထဲမှာရှိရဆိုရင်ဒါကိုအခုချိန်မှာလုံးတင်သလားဆိုတာကိုပြန်စဉ်းစားသင့်ပြီးလူတွေအနေနဲ့လည်းကရောဂါကိုထိန်းချုပ်နိုင်တဲ့အချိန်ထိကြီးသွားမဲ့စီဇန်လေးကိုရွှေ့ဆိုင်းပြီးတော့စောင့်တင်တယ်လို့ဒေါက်တာဖောက်ချီက ABC သတင်းဌာနကိုပြောပါတယ်။ဥရောပကပြင်သစ်နိုင်ငံမှာတော့ Paris မြို့အပါဝင်မြို့ကြီး9မြို့မှာမနက်ဖြန်စနေနေ့ကစပြီးတော့ည9နာရီကနေမနက်6နာရီထိညမထွက်ရအမိန့်ကိုသတင်းပတ်4ပတ်ကြာထုတ်လိုက်ပါတယ်။ဂျာမနီနိုင်ငံမှာလည်းရောဂါကူးစက်မှုတွေစနေတင်ပြန်ဖြစ်လာပြီးတဲ့နောက်နိုင်ငံတော်မှာကန့်သတ်မှုအသစ်တွေကိုချမှတ်ဖို့ဝန်ကြီးချုပ်အင်္ဂလာမာကွန်နဲ့ပြည်내အုပ်ချုပ်ရေးမှူး16ရောက်တို့ကသဘောတူလိုက်ကြပါတယ်။ညောင်းအလန်မှာတော့လူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့သတင်းပတ်4ပတ်ကြာအမိန့်ထုတ်လိုက်ပြီးတော့ကျောင်းတွေကိုလည်းနှစ်ပတ်ပိတ်လိုက်ပါတယ်။ကွာတော့မှာခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူ39%နီးပါးရှိပြီးတော့တေဆုံးသူလည်းတသန်းကျော်ရှိပါတယ်ခင်ဗျာ။